ရှမ်းပြည်နယ်မြောက်ပိုင်းမူဆက်ခရိုင်အတွင်းမှာတမ်ရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာအနီးကျေးရွာကဒေသခံ200ကျော်ဟာဘေးလွတ်ရာကိုတင်းရှောင်နေရတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။မူဆက်ခရိုင်ကျူကုတ်ပန်ဆိုင်မြို့နယ်ကွဲအတွင်းမှာဒီလ17ရက်နေ့ကလေးကအစိုးရတမ်ရော်နဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့ပြီးဒီလ14ရက်နေ့15ရက်နေ့တွေမှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတဲ့။လက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို KIA ကပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။ဒီနေ့လည်းတိုက်ပွဲကြံဖြစ်ပါလား။ဟိုကျွန်တော်တို့တေရဲတိုက်ရင်း36ခဏချုပ်တဲ့မှာတတ်မတော်ဘက်ကလည်းသူ့ကနာလို့ခုပါတိုက်ပွဲဖြစ်ပါတယ်ဒီနေ့အားလည်း။အမကခုလိုလိုဆရာတော်ပြန်ရင်တော့ဒီနေ့ကတော့ဟိုရှင်းနိုင်ရင်ဝင်းကျင်လောကနာဖြစ်တယ်လို့ကြားပါတယ်။ဒါမှတိကျဟိုဖြစ်နေခြင်းကဒရင်းကတော့ခုတ္တိကတော့မထွက်သေးပါဘူး။အရက်ဘက်ကဒရင်းပဲကြားရပါလား။မင်းကစလီးနေမှာလည်းဖြစ်ပါလား
။ဒီနေမီအတွင်းမှာ MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေလည်းလှုပ်ရှားနေပြီးဒီတပ်ဖွဲ့တွေနဲ့အစိုးရတပ်အကြတိုက်ပွဲဖြစ်ပွားတာတွေလည်းရှိကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ဒီလ17ရက်နေ့ကလေးကဒေတာတွဲမှာတိုက်ပွဲတွေစတင်ခဲ့ရမှာတိုက်ပွဲဖြစ်ပွားရာအနီးကမန်ကောင်းရွာသား200ကျော်ဟာဘေးလွတ်ရာကိုတင်းရှောင်နေရကြောင်းဒေတာကန်ဓမ္မဆရာတဦးကအခုလိုပြောပါတယ်
။အော်ဟုတ်တယ်ဟိုကသူတို့နေရက်3ရက်တော့ရှိဘူး။မန်တင်းရွာမှာသူတို့ဟိုပြီးတော့လာပြီးတော့တဲခုံနေတာပေါ့နော်။ဖျားချောင်းဝင်းထဲမှာပေါ့ဖျားချောင်းဝင်းထဲမှာလူဦးရေကတော့အဲ့ဟို218တယ်ကွာ။တော်တော်ဆရာကျွန်တော်တို့အတင်းတော်ကနေပြီးတော့တတ်နိုင်သလောက်ပေါ့နော်ဟိုနောက်ဘေးပါဝန်းကျင်ကလည်းတတ်နိုင်သလောက်ကိုစံစီစားလို့နည်းနည်းပါပါပေါ့အဲ့လိုမျိုးတွေပူထားတော့ရှိစစ်ကြောင်းနေလဲရွာထဲမှာရှိသေးတယ်ပြောတယ်ဒါဆိုတော့တို့အခြေအနေကတော့ဆက်ဖြစ်မဲ့သဘောတော့ရှိတယ
်ပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတက်တဲ့ TNLA ကတအန်းပလောင်တက်ဖွဲ့အကြားမှာလာရှိုးကုတ်ခိုင်နဲ့တယန်းမျိုးနယ်တွေအတွင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်လက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာအစိုးရတမ်ရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုဗစ် -19 ကရောဂါတိုက်ဖျက်ရေးအတွက်တစ်ဖက်သက်အပြည့်အဝကြီးညာထားချိန်မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ရော်ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။နိုင်ငံရေးလေလံသုံးသပ်သူဦးမောင်မောင်ဆိုးကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အခုလိုသုံးသပ်ထားပါတယ်။
ကျမ်းမှာဖြစ်တာကမုံပေါ်ဟိုဘက်မှာဖြစ်တယ်လို့ပြောတယ်။ဆိုလိုတာကအဲ့ဒီဟိုဘက်ဆိုတော့ကင်းနေလာတာတော်တော်ကြာပြီပေါ့။ဒါပေမဲ့နေလာရကြာတယ်ဆိုပေမဲ့ကျွန်တော်တို့ဝါတို့မိုင်းသားတို့လိုက်စားတို့လို့ပေါ့ဗျာ။သူကလွတ်မြောက်ဒေသတော့မဟုတ်ဘူး။သူကပျောက်ကြားဒေသတော့မျိုးနေတာပေါ့။ပျောက်ကြားဒေသဆိုတဲ့သဘောကအစိုးရစစ်တပ်ကလည်းဝင်လာရင်အဲဝဲဖြစ်တယ်နောက်ရှောင်ပေးတယ်။သူကတက်ထွက်သွားရင်ပြန်နေတယ်ပေါ့ဗျာ။အဲ့လိုမျိုးတိုက်ပွဲဖြစ်တာပဲဗျာ။ကျွန်တော်မြင်ကတော့ထူးထူးခြားခြားဖြစ်တဲ့တိုက်ပွဲမဟုတ်တော့မဟုတ်ပါဘူ
းအစိုးရနဲ့မြောက်ပိုင်းမှာမိအဖွဲ့ဝင်တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန် AA ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာ bilateral call အပြည့်အစုံချုပ်ချုပ်ဆိုရေးဆွေးနွေးပွဲတွေဟာဒီနှစ်စန်းတည်းကရက်ဆိုင်ခဲ့ရမှာပြန်လည်စတင်နိုင်တာမရှိသေးပါဘူးပြီးခဲ့တဲ့အပတ်ကတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မိုင်းလာအဖွဲ့တာဝန်ရှိသူတွေတွေ့ဆုံစဉ်ကတော့ MNDAA ကိုကန့်အပါအဝင်တိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နက်ကိုင်လမ်းစဉ်ကိုဆွလွတ်ပြီးနိုင်ငံရေးအရတွေ့ဆုံဆွေးနွေးစီလိုကြောင်းပြောကြားခဲ့ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်